ချမ်းပြည်နယ်မိုးပြင်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေဒီကနေ့လေလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။မိုးပြင်းမြို့တောင်ဘက်ဝါရီစူးဖလိုင်ရွာဘက်မှာစစ်ပြည်တွေနဲ့လာပြီးတော့ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြား၃ရက်စတိုက်ဒီကနေ့အစောပိုင်းကတိုက်ပွဲပြင်းထန်ခဲ့ပြီးညနေပိုင်းမှာလေကြောင်းနဲ့တိုက်ခိုက်တာပါ။ဒီကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံမဆုမွန်ပြောပြပါမယ်
။ချမ်းပြည်နယ်မိုးပြင်းမြို့အစွန်ဘက်မိုးပြင်းမြို့နယ်ဝါရီစုဖလိုင်ကျေးရွာတဝိုင်းမှာဖေဖော်ဝါရီလ18ရက်နေ့တောက်ကြနေ့နေ့လယ်ပိုင်းကလေးကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ညနေပိုင်း 9:00 နာရီကျော်လောက်မှာတော့စစ်တပ်ကလေယာဉ်တွေနဲ့ပါတုံပစ်ခတ်ခဲ့ပါတယ်။ဝါရီစုဖလိုင်ကျေးရွာတဝိုင်းလေကြောင်းကနေပစ်ခတ်နေတာကိုဒေသခံပြည်သူတဦးကအခုလိုပြောပြပါတယ်
။အဲအခုကစစ်နေရင်ဝဲပြီးခုနလုံးချက်ပြေးနေပြီးအခုကကွာပြင်းနေနော်ပြင်းနေပြီလေရင်နဲ့လေရင်နဲ့ပြင်းနေပြီခုလက်ရှိပြင်းနေနဲ့ခဏမစင်းပါခဏအဲဒီဟိုဝါရီစုပလိုက်ထက်မှာခဏဘာစုပမာရွာမှာသူ
အဲဒီတော့မှညနေ 9:00 နာရီကျော်တဲ့အထိတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းနောက်ထပ်ဒေသခံကပြောပြပါတယ
်ခုလည်းချစ်ချစ်နေတယ်ခဏအခုကလုံနေတော့ပဲခဏကြိတ်ခတ်နေတော့ပါလက်ရှိမိုးပြင်းဝါရီစုပလိုက်နာကဝါရီဝါရီစုပလိုင်းရွာရဲ့ဝီတက်ကူတို့ရွာမှာတိခါမှုဖြစ်နေတယ်။ဟိုနှစ်နာရီကလေးအစားဖြစ်ပါတယ်။ကိုကမတည်သေးဘူးခင်ဗျာ။ကိုကဖြစ်နေတော့ကမတည်ဆုံးသေးဘူးခင်ဗျာ။ဘုပေါ်ဖက်မှာတော့မရှိသေးပါဘူး။ဒါနဲ့သူကဘူရဲမြုပ်ရဲ့အစုံဖက်မှာတောင်ဖက်ပေါ့နော်။အမ်အမ်မှာဖြစ်နေတယ်ခင်ဗျာ။တပ်ပွဲနေပါလေ။
စာပါမင်းလေးကလည်းမိုးပြင်းမြို့မှာနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပြီးညပိုင်းရောက်ချိန်မှာတော့စစ်တပ်ကတိုက်လေရင်တွေပါတုံပစ်ခတ်တိုက်ခိုက်ခဲ့ပါလေ။မိုးပြင်းမြို့နယ်မှာဒီကနေ့တိုက်ပွဲတွေမရှိပေမဲ့စစ်တပ်ဘက်ကတနေ့လုံးလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့နောက်ထပ်မြို့ကတူကပြောပါလေ
။သူကသူထုတမနဲ့လုံးလက်နဲ့ကြီးကြတယ်ပဲ။တုံတုံတုံတုံနဲ့ဒီကောင်ဒီဆက်ပဲထုနေတယ်နဲ့တိုက်ပွဲတော့မဖြေလောက်ဘူးဒါမဲ့လက်နက်ကြီးတန်တော့ဆက်တိုက်ကြတယ်
ဒီကနေ့တိုက်ပွဲတွေဆက်ဖြစ်ခဲ့တဲ့ဝါရီစုဖလိုင်ကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားလို့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဝါရီစုဖလိုင်ကျေးရွာမှာတော့မင်းကနေဒီကနေ့အထိနေအိမ်50ကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံကပြောပါတယ်
။တော့မိုးပြင်းကျေးရွာအုပ်စုထဲမှာပဲဝါရီစုဖလိုင်ရွာကအားလုံးအိမ်ကျေက50ကျော်လောက်သွားတာပေါ့ဗျာ။မင်းညကဟိုအားလောက်သွားနေနေပါပဲ။ငါချက်တော့ချက်ရပါတော့ဒီရက်ကအလုံးများဟို30ကျော်လောက်ဆက်လောင်သွားတယ်လေဒီရက
်စစ်ကောင်စီရဲ့လက်နက်ကြီးတွေကြောင့်ကလေးငယ်တဦးအပါဝင်အရသာပြည်သူ9ဦးလက်နက်ကြီးထိမှဒဏ်ရာရရှိခဲ့တယ်လို့လည်းမိုးပြေပရမီတာလူမှုကူညီရေးအစ်တင်ကပြောပါတယ
်မင်းကလည်းအခုချိန်ကြီးတော့9ယောက်လောက်ရှိနေရှင်အဲအရသာပြည်သူတွေပေါ့နော်9ယောက်လောက်ရှိနေရှင်ဟုတ်ကလေးကတော့တယောက်ပါမယ်ကောင်းမလေးလေးတယောက်ပါမယ်ကျန်တော့ရောက်ဆောင်ပြည်သူပေါ့နော်တချို့ကြတော့ဒီဖုန်းကြီးကြောင်းပါပေါ့နော်ကျွန်တော်လေးနဲ့အနမလေးနဲ့နည်းနည်းကြာကြပါလားကျွန်တော်ချူပါလားတော်တော်လေးတော့ချစ်ပါတယ်ဖုန်းကြီးကြောင်းချစ်တော့နည်းနည်းကြာကြတော့ဆိုတော့လေးလုံးဝပြိုင်တော့အင်းငင်းတော့လုံးချုံတော့ဘူးရှင်နေဘူးနော်ကိုအိမ်မှာလည်းနေနေကြလို့ပဲနေနေပေါ့နော်ရှင်နိုင်တော့နည်းနည်းလေးစုခါသွားနိုင်တော့ကိုကောင်းနေတယ်ပေါ့နော်
ဖေဖော်ဝါရီလ18ရက်နေ့ကြာပါပြီနေ့ကဒေသခံပြည်သူတွေဟာဖုန်ကြီးကြောင်းနေတဲ့နေအိမ်တွေထဲမှာခိုးလုံနေရခြင်းလက်လက်ကြီးတွေကြောက်ရောက်လာလို့အခုလိုဒဏ်ရာတွေရခဲ့ကြတာပါ။နောက်တော့မိုးပြဲမြို့ထဲမှာနေထိုင်လို့မလုံခြုံတော့တာမို့မြို့ထဲမှာကျန်နေတဲ့ဒေသခံတွေဘေးလွတ်ရာကိုအမြန်တိမ်းရှောင်ကြဖို့ကိုလည်းပရိဒါသမားတွေကအကြံပေးပါတယ်။ဖေဖော်ဝါရီလ18ရက်နေ့မနေ့ကပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမိုးပြဲမြို့ထဲကHigh Queen နဲ့ Wari Supply ကျေးရွာနာမှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့တယ်လို့မိုးပြဲပြည်သူကာကွယ်ရေးတပ်ကသတင်းထုတ်ပြန်ပါတယ်အခုလိုမိုးပြဲမြို့ထဲမှာတိုက်ပွဲတွေဖြစ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ပြီးတော့အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်စီးပွားဒုက္ခတွေတွေအတွက်နေထိုင်ရေးအပြင်စားရေးတောင်ရေးနဲ့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ရှင်